ကာဇာပြစ်ခတ်ရေးဆွေးနွေးအတွက်ပြန်စီစစ်ထားတဲ့ဆိုပြုချက်တရားကိုပြင်ဆင်ဖို့အတွက်အမေရိကန်ပြည်ထောင်စုအနေနဲ့ဒေသအတွင်းအဓိကမိတ်ဖက်တွေအထူးဖြစ်တော့အီဂျစ်ကာတာနိုင်ငံတွေနဲ့ဆက်ဆက်ပြီးတော့ဆောင်ရွက်နေပါတယ်။အဆိုပြုချက်တစ်ထွက်လာဖို့ရည်သတင်းပတ်အတန်းကြာမယ်လို့ခန့်မှန်းပြီးတော့အတိအကျချိန်သတ်မှတ်ချက်တွေကတော့ထွက်မလာသေးပါဘူး။ Israel နဲ့ Hamas အကြားနောက်ဆုံးသဘောတူညီချက်တရားရလာစီဖို့ဆိုပြုချက်တရားကိုအများဆုံးပြင်ဆင်ဆောင်ရွက်နေတယ်လို့အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရသူမသူးမီလာကသတင်းတောက်တွေကိုပြောပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ဟာအစ္စရေးဝန်ကြီးချုပ်ဟောင်းလည်းဖြစ်အတိုက်ခံခေါင်းဆောင်လည်းဖြစ်တဲ့ရာအယ်လက်ပစ်ကိုတင်းကောင်ကြီးအစောပိုင်းတွေ့ဆုံခဲ့ပါတယ်။အဲဒီနောက်မှာတော့အစ္စရေးအနေနဲ့ဒဇဂန်တွေပြန်ဆွတ်ရေးနဲ့ဂါဇာစစ်အဆုံးသတ်ရေးသဘောတူညီချက်တရားလိုအပ်ပါတယ်လို့လက်ပစ်ကသတင်းတောက်တွေကိုပြောပါတယ်။ကုလသမဂ္ဂလူမျိုးရေးကောင်စီတဲမှာတော့ဂါဇာဒေသပြန်လည်တည်ဆောက်ရေးနဲ့လူသားချင်းစာနာကူညီမှုဆိုင်ရာအကြီးတန်းကုလသမဂ္ဂအရာရှိ Secret Gulf ကဒီပါလက်စတိုင်းရဲ့သားတွေအခြေအနေကိုတင်ပြပါတယ်။လူသားစာနာမှုအကျက်တဲကြီးကြောင့်မလို့ဂါဇာဒေသဟာအတုံးစူးစူးဝါးရှိနေပြီးတော့အဲဒီမှာတော့ချက်ချင်းပဲအပြစ်ခတ်ရစေးလိုအပ်နေတယ်လို့ကလပ်မကရာရှိကသတိပေးပြောဆိုသွားပါတယ်။